COVID-19 ကာယောဂါဆိုင်ရာကန့်သတ်ချက်တွေကိုထရက်ကားတွေနဲ့ကန့်ကွက်တဲ့ဆန္ဒပြပွဲတွေကြောင့်ကရီးယားမြို့တော်အိုတဝါမှာတွာလာလုပ်ကိုင်လို့မရအောင်ဖြစ်လာတဲ့အတွက်မြို့တော်ဝန်ကမနေ့တနင်္ဂနွေနေ့မှာပဲအရေးပေါ်အခြေအနေထုတ်ပြန်လိုက်ပါတယ်။အခြားအုပ်ချုပ်ရေးပိုင်းနဲ့အစိုးရဌာနတွေရဲ့အားပေးထားကမှုလိုအပ်နေပြီဆိုတာဒီထုတ်ပြန်ချက်ကမိမောင်းထုတ်ပြနေပါတယ်လို့လည်းမြို့တော်ဝန်ဂျင်ဝက်ဆန်ကပြောပါတယ်။ဒီမိညောင်ကျမကြီးလှုပ်သားတွေနဲ့အရေးပေါ်အခြေအနေတုံ့ပြန်ရေးဝန်ထမ်းတွေအတွက်လိုအပ်တဲ့ PC ကိရိယာတွေမြို့တော်ဝိုက်ပေးပို့နိုင်ရင်အထောက်ကူဖြစ်လာစေပါတယ်။ပြီးခဲ့တဲ့တပတ်ကလေးကဆန္ဒပြနေတဲ့ရားနဲ့ချီတဲ့လူတွေကိုထောင်းချီတဲ့နောက်ထပ်ဆန္ဒပြသူတွေကစနစ်တင်းငွေရုံပယ်မှာလာပြီးတော့ပူပေါင်းခဲ့တာပါ။ကာဟွန်တွေကိုအဆက်မပြတ်တီးတာလမ်းတွေပိတ်ကုန်တာကြောင့်မြို့နယ်လူလူတွေလည်းပြီးမခံနိုင်လောက်အောင်စိတ်ဆိုးလာကြပါတယ်။ရဲချုပ်ကလည်းဒါဟာဆန္ဒပြသူတွေကမြို့ကိုစီနင်းထားတဲ့လောက်ရအဖြစ်ခေါ်ဆိုလိုက်တယ်လို့သူအနေနဲ့ဒီအခြေအနေကိုမထိန်နိုင်ဘူးလို့လည်းပြောပါတယ်။ကနေဒါမှာအခုလိုကားတွေနဲ့ဆန္ဒပြနေတာကိုအမေရိကန်သမ္မတဟောင်းဒိုနယ်ထရန့်အပါအဝင် Republican တွေကထောက်ခံထားကြပါတယ်။